အရသာဆိုးရွားကိုဖိတ်ရှားပြီးစစ်တပ်ကအာဏာသိမ်းတဲ့လုပ်ရက်ကိုကန့်ကွက်တဲ့အနေနဲ့မန္တလေးစစ်တပ်ကရှေ့မှာဆန္ဒပြခဲ့ကြတဲ့လူငယ်၄ယောက်ကိုဖမ်းဆီးသွားပြီးနောက်တနေ့မှာပဲမန္တလေးချင်းတာဆန်တရားရုံးမှာရုံးထုတ်ဆစ်ဆီးခဲ့တာပါဖမ်းဆီးထားသူတွေကတော့ငင်းညံ့လာစုဝေးကွင်းနဲ့စီတန်းလှည့်လည်ကွင်းဆိုင်ရာဥပဒေပုံမှန်၁၉အပြင်တဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေတို့နဲ့ပါအရေးယူထားတယ်လို့လည်းချင်းတာဆန်မြို့နယ်တရားသူကြီးဦးကျော်မျိုးဝင်းကပြောပါတယ
်ကျေတော့မလေးပေါ့နော်သူတို့ကိုမြေကြီးတုံးမှာဆက်ကြတယ်ဆက်သွားတယ်ဆက်သွားတဲ့အချိန်ကတော့ပြည်ကြံနေတယ်ဒီစစ်တမ်းလေးတွေဆန္ဒပြခြင်းမမှုကြည့်ရတယ်ဆက်သွားတယ်ဆက်သွားတယ်ဆက်တဲ့ခင်ဗျာဆက်သွားပြီးတော့ကျွန်တော်တို့ဒီလက်ခံရရှိတယ်ဒီလိုလိုရမှုချင်းကိုဆက်ပြီးပါတယ်နောက်ဒီဘက်ကသဘာဝပြည့်နေတဲ့ဆန္ဒပုံမှန်နဲ့ဆက်နိုင်တဲ့ဆွေးနွေးမှုတွေလူသားတွေကိုဆက်ပြီးပါတယ်ဆက်ကြည့်လို့မှာလည်းကျွန်တော်ကဆက်ကြည့်နေတယ်။ကျွန်တော်ဆက်ကြည့်ဖြစ်ကြတော့ဒီကံပတ်ကဆက်ကြည့်နေတယ်လားလို့ဒီကံဆက်ကြည့်လို့ပါဆက်လုပ်ပါမယ်။
ဖန်စီခန္ဓာရဲ့တောင်သာတမကဖွဲ့ဝင်ကိုပြည့်စုံအောင်စောကာဦးကိုရဲဝင်းထွန်းနဲ့ကိုမင်းညီညီကိုတို့ကိုငင်းချင်းကစုဝေးခွင့်နဲ့စီတန်းနဲ့လည်းခွင့်ဆိုင်ရာဥပဒေပြင်တဘာဝဘေးရနေဆိုင်ရာဥပဒေနဲ့ပါမှုဖွင့်တရားစွဲဆိုထားတာဟာပြတ်တမှုမရှိဘူးလို့လည်းဆန္ဒပြလှူရှာမှုမှာဥဆောင်ပါဝင်ခဲ့သူကိုတီစာဆန်းကပြောပါတယ်
။တဘာဝဘေးဆိုရင်ခုလက်ရှိလည်းပဲကျွန်တော်တို့ဒီပေါ့နော်စုဝေးနေတဲ့ဒီဆန္ဒပြကျန်ကွက်နေတဲ့ဒီလှုပ်ရှားမှုတွေကျွန်တော်တို့ဒီဒီမိုကရေစီဘက်တော်သားတွေရှိတဲ့သူတစ်ဖက်ကလည်းကျွန်တော်တို့ပေါ့နော်ဒီအမျိုးဘာသာသာသနာအုပ်စုတွေဒီတက်မတော်ထောက်ခံပွဲဆိုတဲ့လူတွေပေါ့နော်အရေးအတွက်များစွာလုပ်နေတဲ့ဟာတွေလည်းအများကြီးရှိပါတယ်ခင်ဗျာနော်အဲ့ဒါတွေကလည်းပဲကျွန်တော်တို့ဘလို့မှမဖြစ်တဲ့ကိစ္စတွေပါပဲခင်ဗျာနော်အဲ့ကျွန်တော်တို့အနေနဲ့ကတော့ဒီရင်းစုစီနဲ့ဆွဲတာကိုရောဒီတဘာဝဘေးနဲ့ဆွဲတာကိုရောလုံးဝဒါလက်မခံဘူးပေါ့နော်ဒါတွေကတော့မဖြစ်တဲ့ကိစ္စတွေလို့ယူဆပါတယ်ခင်ဗျာ
နောက်တစ်ချိန်ရုံချင်းကိုတော့လာမယ့်တနင်္လာနေ့ပြန်လည်ချိန်ဆထားပါတယ်စစ်တပ်ကအာဏာသိမ်းတဲ့လို့ရပေါ်စစ်ရင်ကန့်ကွက်သူတွေကိုအာဏာပိုင်တွေအရေးနေတဲ့တစ်ချိန်တည်းမှာပဲရာနဲ့ချီတဲ့စစ်တပ်ထောက်ခံသူတွေကတော့မန္တလေးမနော်ရမန်ကွင်းမှာစုဝေးပြီးတပ်မတော်ရဲ့အာဏာသိမ်းတဲ့လို့ရကိုထောက်ခံကြောင်းပြသခဲ့ကြပါတယ်ခင်ဗျာ။